တရုတ်စွမ်းအင်အေဂျင်စီရဲ့အကြီးအကဲကိုအာဏာရကွန်မြူနစ်ပါတီကထုတ်ပယ်လိုက်သလိုယာရုကလည်းဖယ်ရှားလိုက်ပါတယ်။နိုအာဘက်ကရီဟာသူ့ရဲ့လုပ်ပိုင်ခွင့်ကိုအသုံးချပြီးတော့အလုပ်နေရာတွေပေးခဲ့တဲ့အပြင်စီးပွားရေးလုပ်ငန်းတွေနဲ့တပ်တုတူးဖော်ရေးလုပ်ငန်းတွေကိုလည်းပြည်စည်းအုပ်ဆာနဲ့ငွေကြေးအမြောက်အများလက်ခံရယူပြီးကူညီပေးခဲ့တယ်လို့တရုတ်အစိုးရရဲ့စီကံထိန်းသိမ်းရေးကော်မတီကစနေနေ့ညနေပိုင်းမှာကြေညာခဲ့ပါတယ်။ဘက်ကရီဟာတရုတ်နိုင်ငံရှင်ဂျန်မြို့မှာအများအပြားနေထိုင်ကြတဲ့ဝီဂါမွတ်စလင်ထဲကအစင်းမြင့်အရာရှိကြီးတွေထက်ကတူဖြစ်ပါတယ်။နိုင်ငံအနောက်ဆုံးပြည်နယ်မှာလုံခြုံရေးအရာဖြိုခွင်းနှိမ်နှင်းမှုတွေလုပ်ပြီးဝီဂါနဲ့ကာဇက်စ်လူမျိုးသက်တမ်းလောက်ကိုအစိုးရကဖမ်းဆီးထိန်းသိမ်းခဲ့တဲ့ကိစ္စနဲ့ဘက်ကရီကိုအခုလိုယာဒူကရောပါတီကပါထုတ်ပယ်လိုက်တဲ့ကိစ္စဆက်ဆက်မှုရှိတာကိုတော့မတွေ့ရပါဘူး။သမ္မတရှီကျင်းပင်ရဲ့အာဂရီလိုက်စားမှုတပ်ဖြည့်လုပ်ငန်းတွေနှစ်တွင်တဲ့ကြီးလုတ်ကင်လာတာမှာအစင်းမြင့်အရာရှိတွေရောအလဲအလတ်ရာထူးရှိသူတွေပါဖော်ထုတ်ခဲ့တာပါ။အာဂရီလိုက်စားမှုတပ်ဖြည့်လုပ်ငန်းဟာသမ္မတရှီကိုလူကြိုက်များစေတဲ့လုပ်ရက်တစ်ခုလည်းဖြစ်ပါတယ်။ဒါပေမဲ့လည်းဒီလုပ်ရက်ကနိုင်ငံရဲ့အတိုက်အခံတွေကိုဖယ်ရှားဖို့အဆင်ပြေလာတဲ့နည်းလမ်းလေးဖြစ်တယ်လို့ဝေဖန်သူတွေကထောက်ပြကြပါတယ်။